အလုတ်ခွေမှာလိန်တူစုံမဲ့သူတွေကိုမနှိမ့်မြို့သူတွေရဲ့မတရားအနိုင်ကျင့်ခံရတာကြောင့်လို့ဆိုပြီးကိုကိုကိုအဆုံးစီရင်သွားခဲ့တဲ့မြန်မာ Imperial တက္ကသိုလ်ကလိန်တူချစ်သူကိုကျော်ဇင်ဝင်းသေဆုံးခဲ့တဲ့ကိစ္စကိုတရားမျှတမှုရအောင်ဆောင်ရွက်ပေးဖို့ဒီကနေ့လိန်တူချင်းစုံမဲ့သူတွေရဲ့အရေးထောက်ခံလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြကြပါတယ်တက္ကသိုလ်အနေနဲ့ကိုကျော်ဇင်ဝင်းအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးရမှာဖြစ်ပြီးတော့ဒီလိုဖြစ်ရမျိုးနောက်ထပ်မကြုံရအောင်ဟန့်တားရလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ် AFP သတင်းဆောင်မကိုအခြေခံပြီးမခင်ဖြူထွေးပြောပြပေးပါရှင
်မကြခင်ရက်ပိုင်းကပဲကိုကိုကိုအဆုံးစီရင်သွားခဲ့တဲ့လိန်တူချင်းစုံမဲ့သူကိုကျော်စင်ဝင်းကသူ့လှုပ်လှုပ်ခဲ့တဲ့မြန်မာ Imperial တပ်ကတော်မှာလိန်တူစုံမဲ့သူတွေကိုမကြိုက်နှစ်သက်တဲ့သူတွေကသူ့ကိုမတရားအနိုင်ကျင့်တာကြောင့်နောက်ဆုံးမခံစားနိုင်တော့လို့ကိုကိုကိုအဆုံးစီရင်ဖို့ဆုံးဖြတ်လိုက်တဲ့ဆိုရာကိုအဆုံးမစီရခင်သူ့ရဲ့ Facebook စာမျက်နှာပေါ်မှာနောက်ဆုံးအသေးစိတ်ရေးသားခဲ့တာပါဒီရေးသားမှုကြောင့်ပဲလူတွေအများပြစိတ်ဆိုးဒေါသထွက်ခဲ့ကြတယ်လို့ဒီလိုမတရားအနိုင်ချင့်မှုတွေနဲ့လိန်တူချင်းစုံမဲ့သူတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းဖို့အထိပါတောင်းဆိုမှုတွေလည်းရှိလာခဲ့ပါတယ်။ဒီကနေ့မြန်မာ Imperial တပ်တို့ရှေ့မှာကိုကျော်စင်ဝင်းတည်ဆုံခဲ့ရတဲ့ဖြစ်ရပ်အတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုသူတွေအများပြစုဝေးခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာ Imperial တပ်ကတော်မှတာဝန်ရှိတယ်လို့ဆန္ဒပြသူကိုထက်စောကပြောပါတယ
်။ဒါကလူချက်ကတော့အသက်တော်ပေးလိုက်ရတယ်ပေါ့နော်။တို့ဘာပြန်ပြီးလို့ရမလဲဆိုတော့ကိုယ့်ဘက်ကနေပြီးတော့တရားမျှတမှုတစ်ခုပေါ့နော်။ဘာလို့လုပ်ပေးမလဲပေါ့။ဒီကျောင်းဘက်ကနေပြီးတော့အဲ့လိုဖြစ်စေချင်တယ်ဒီကပေါ့နော်
။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းကိုကျော်စင်ဝင်းဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေစတင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။ကိုကျော်စင်ဝင်းရဲ့မိသားစုဝင်တွေကိုရောတပ်ကတော်ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ပါတွေ့ဆုံမေးမြန်းတာတွေလုပ်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့ကော်မရှင်အနေနဲ့ကတော့တရားဥပဒေပိုင်းအရရေးယူဆောင်ရွက်မှုတွေမှာဆုံးဖြတ်ပါဝင်နိုင်တဲ့လုပ်ပိုင်ခွင့်အာဏာမရှိပါဘူး။ဒါပြင်ခုလိုဖြစ်ရမျိုးမှာကျူးလွန်သူတွေကိုတရားစွဲဆိုနိုင်တဲ့ဥပဒေမျိုးလည်းမြန်မာနိုင်ငံမှာမရှိသေးပါဘူး။အခုဖြစ်ရကမြန်မာနိုင်ငံမှာလိင်တူချစ်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်လာရင်ဖိနှိပ်မှုတွေနဲ့အဟန့်တားတွေကြီးကြီးမားမားဆက်ရှိနေသေးတယ်ဆိုတာကိုမိမောင်းထုတ်ပြနေတဲ့အကြောင်းဒီရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အခုလိုဖြစ်ရမျိုးတွေထပ်မဖြစ်အောင်ဝိုင်းဝန်းကြိုးပမ်းကြရလိမ့်မယ်လို့ Colors Rainbow အဖွဲ့ရဲ့ပူရဲညွှန်ကြားရေးမှူးကိုလမြတ်ထွန်းကပြောပါတယ်
။ဒီဖြစ်ဖက်ကတော့ဝန်တရားစားကောင်းတဲ့ကိစ္စတော့မဟုတ်ဘူး။ဒါပေမဲ့ဒီထဲကပဲကျွန်တော်ပြန်ပြီးတော့ဒီကောင်းတဲ့ဘက်ကိုပြန်ပြီးတော့ကျွန်တော်ယူဖို့တွေဒီဖြစ်ရကိုတင်ကန်စားယူပြီးတော့နောက်ထပ်ဒီလိုမျိုးတွေမဖြစ်အောင်ဘယ်လိုကာကွယ်မှုတွေဖြစ်လာအောင်လုပ်မလဲဆိုတော့အကြောင်းအရာကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ယူရမယ်။
တိဆုံးသူကိုကျော်စင်ဝင်းအလုပ်လုပ်ခဲ့တဲ့မြန်မာ Imperial တပ်ကတော်ကတော့သူတို့ရဲ့တပ်ကတော်မှာလိန်တူစုံမဲ့သူတွေကိုခွဲခြားဆက်ဆံတာအနိုင်ကျင့်တာတွေကိုလက်ခံတဲ့မူဝါဒချမှတ်ထားဘူးလို့ပြောပါတယ်။အခုဖြစ်ရတဲ့ဆက်ဆက်ပြီးဝန်ထမ်း3ဦးကိုတာဝန်ကနေဆိုင်းငံ့လိုက်ကြောင်းကိုလည်းပေါ်ထူးနေမှာတပ်ကတော်ကထုတ်ပြန်ခဲ့ပါတယ်။အခုဖြစ်ရတဲ့အတွက်တရားမျှတမှုရှိအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာ Imperial တပ်ကတော်အမှုဆောင်ညွှန်ကြားရေးမှူးမတ်ပုတ်ပုတ်ကြီးကပြောပါတယ်။
Myanmar Imperial University MIU is doing whatever it takes to make sure that the justice is there. At Myanmar Imperial
ဒီကိစ္စတရားမျှတမှုရှိအောင်ဆောင်ရွက်ဖို့ကျွန်တော်တို့တပ်ကတော်ကဆောင်ရွက်နေပါတယ်။ Myanmar Imperial တပ်ကတော်မှာခွဲခြားဆက်ဆံမှုတွေကိုဘယ်လိုပုံစံမျိုးနဲ့မှတိခံခွင့်လွှတ်မှာမဟုတ်ပါဘူးလို့မပုတ်ပုတ်ချီကပြောသွားတာပါ။ကိုကျော်စင်ဝင်းရဲ့စာပနာအခမ်းအနားကိုတော့ပေါ်ထူးနေကကျင်းပခဲ့တာဖြစ်ပြီးလိန်တူချင်းစုံမဲ့သူတွေအရေးထောက်ခံအားပေးသူတွေရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ဒီသမဏအခမ်းအနားမှာလေလိန်တူချင်းစုံမဲ့သူတွေအရေးတက်ကြွလှုပ်ရှားသူတွေကမြန်မာနိုင်ငံမှာလိန်တူချင်းချစ်သူ LGBTQ တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အနိုင်ကျင့်မှုတွေပပြအောင်ပညာပေးမှုတွေကိုကြကြပြတ်ပြတ်လှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်ရှင်။